ဝင်ကြရေးရရှိဖြစ်ရှင်းနိုင်တဲ့နိုင်ငံတကာရေးပေါ်ခုံရုံးဖွဲ့ကိုလိုအပ်တဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခိုးဆဲကတိုက်တွန်းပြောဆိုလိုက်ပါတယ
် I have been stressing setting up an international ad hoc tribunal
မြန်မာပြည်ရဲ့လုံခြုံရေးကောင်စီကလိုက်နိုင်ဆောင်ရွက်ရမယ့်တာဝန်တွေကိုပြတ်ကွက်နေတဲ့အတွက်တခြားနည်းလမ်းနဲ့ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းနဲ့ဒီထွေလဲမြန်မာနိုင်ငံရဲ့ရှင်နေပတ်သက်လို့အာယုံဆိုင်ဆောင်ရွက်မယ်နိုင်ငံတကာအရေးပေါ်ခုံရုံးဖွဲ့ကိုသူ့အနေနဲ့အလေးထားတိုက်တွန်းနေရတာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်ကဗင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးထုတ်ကိုယ်ရေးရန်ကြီးဒီကပြောဆိုလိုက်ကြပါကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့ရိုဟင်ဂျာအချက်အလက်နဲ့ပတ်သက်လို့နိုင်ငံတကာရာစုတရားရုံး ICC ကိုတာဝန်ပေးဖို့ပြတ်ကွက်ခဲ့တဲ့အကြောင်းနဲ့သူတို့ချင်းတရုတ်နဲ့ရုရှားနိုင်ငံတို့ကမြန်မာနိုင်ငံကိုအကာအကွယ်ပေးနေတဲ့အပေါ်မှာလည်းဝေဖန်ပြောဆိုကြတာပါမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခိုးဆဲဖြစ်တာဝန်တက်တဲ့မကုံဆုံးရင်နောက်ဆုံးအနေနဲ့အင်းနီချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ခီးစဉ်ဆုံးသက်မှာပဲရွန်ဂျာရီကိုနိုင်ငံကဖိအားပေးဖို့တိုက်တွန်းလိုက်တာလည်းဖြစ်ပါရဲ့ရွန်ဂျာဆွေတုံးလုံးကိုတရုတ်လက်ဆက်မထားတဲ့မြန်မာဆွေကတော့လူ့ခွင့်ရေးထူးခိုးဆဲရဲ့တင်ပြချက်တွေကပြန်လိုက်မှုရှိတယ်ဆိုပြီးပြည်ဝင်ပေးဖို့ညှဉ်းဆန်ထားတာပါထူးခိုးဆဲကတော့မြန်မာဆွေရကဝန်ကြီးပေးရင်လည်းနိုင်ငံတကာအတိုင်းအတွင်းသတင်းချက်လက်တွေကိုဖြည့်ဖြည့်စုံစုံနဲ့ဗလဲမှုမရှိဘဲတင်ပြနိုင်အောင်တက်တဲ့နေများဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းခီးစဉ်မတန်ခင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်